မောခဆိုင်ကလုံးမုန်တိုင်းကြောင့်အထိနာခဲ့တဲ့ရခိုင်ပြည်နယ်မှာလူဦးရေတသန်းကျော်လောက်ဟာဒုက္ခရောက်နေကြတာပါ။အကူအညီတွေအရေးပေါ်လိုအပ်နေချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိဖို့နိုင်ငံတကာအကူအညီရေးအဖွဲ့တွေကိုဝေရောက်ခွင့်မပေးတာဟာဒုက္ခပိုရောက်စေတယ်လို့ကူညီနေသူတွေကပြောပါရယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချန်ကပြောပြပေးပါရှင်။
ไซโคลนหมုန်တိုင်းတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝင်ရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်လို့ကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံရတာဟာရခိုင်ပြည်နယ်အတွင်းလာမဲ့သတင်းပတ်တွေအတွင်းလူသားချင်းစာနာမှုအကူအညီရနိုင်ဖို့ရည်ရွယ်ထားတဲ့လူသတန်းကျော်အတွက်နှင်နာစေတယ်လို့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောပါတယ်။မုန်တိုင်းဝင်ရောက်ပြီးရက်သက်တပတ်၄ဘတ်ကျော်ကြာလာတဲ့အချိန်အထိရခိုင်ပြည်နယ်အတွင်းအရေးပေါ်အကူအညီတွေမရသေးသူတွေလည်းရှိနေပါတယ်ဒုက္ခရောက်နေချိန်အင်းတိုင်းအားတိုင်းအားလုံးပါဝင်ကူညီဖို့ကိုဒေသခံတွေကဆန္ဒရှိနေကြတာပါအခုလိုအချိန်မှာနိုင်ငံတကာကကူညီရေးအဖွဲ့တွေပေါ်ကန့်သတ်ထားတာကဒေသခံတွေအတွက်ပိုပြီးအထူးနာစေတယ်လို့ကူညီဆောင်ရွက်ပေးနေသူတူကပြောပါတယ
် NGO တွေကိုနေပြီးတော့တူတူခွင့်ပြုလိုက်ပြီဆိုတာကလည်းတော့ဟို NGO တွေမပါဘူးဆိုတော့လေအဲ့ဒါကိုကောင်းလေးနဲ့ပြောရအောင်နဲ့ပေါ့ဗျာဘယ်လိုပဲဖြစ်ဖြစ်ဒီရှင်မှာ NGO တွေဝင်ပြန်တယ်လို့ကျွန်တော်တို့ကတော့ယူဆတယ်အခုက emergency ကလာဆိုတော့လေမိုးလည်းမဟုတ်တော့လည်းဝင်နေပြီဆိုတော့လူတွေတော်တော်တောက်ခိုင်းရအောင်လေမိုးကလည်းမရအစောတောင်းလည်းမရငိုကြတဲ့အပဲနေပြီးတော့ကျွန်တော်တို့ဆေးပေးကြောင်းဟိုအရင်ကနေပြီးတော့တောက်ခိုင်းရအောင်နေနေပြီဆိုတော့အခုဆိုရင်ပို့ပြီးဆိုတော့ပေါ့လေအဲ့ဒီနေခါတော့
မုံတိုင်းဝင်ရောက်ပြီးအစောပိုင်းရခိုင်ပြည်နယ်မှာ ICRC နဲ့ WFP လို့နိုင်ငံတကာအဖွဲ့တွေဘက်ကကူညီပေးခဲ့ပါတယ်ဒေတာရင်းကူညီပေးနေတဲ့အရက်ဖတ်အဖွဲ့တွေအားလုံးကိုပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကစစ်ကောင်စီကကူညီရေးလုပ်ငန်းတွေကိုရပ်ဆိုင်းစေခဲ့ပါတယ်။ဇွန်လ17ရက်နေ့မှာတော့ကူညီရေးလုပ်ငန်းတွေကိုအကန့်အသတ်နဲ့ပြန်ခွင့်ပြုခဲ့ပါတယ်။စစ်ကောင်စီအဖွဲ့တွေနဲ့ပူးပေါင်းပြီးခွင့်ပြုမိန့်ရထားတဲ့အဖွဲ့တွေပဲတရားဝင်သွားလာကူညီခွင့်ရှိတာပါ။သွားရောက်ကူညီမဲ့လမ်းကြောင်းနဲ့ထောက်ပံ့မဲ့ပစ္စည်းတွေကိုပါစည်ရင်တင်ပြပြီးမှကယ်ဆယ်ရေးအတွက်ခွင့်ပြုချက်ရတဲ့အခြေအနေကိုလည်းကူညီပေးနေသူနောက်တူကအခုလိုပြောပါတယ်။
သူတို့ဒီခွင့်ပြုတာကတော့ဒေတာတွင်းကပေါ့မြန်မာနိုင်ငံသားတွေကိုစစ်တေတော်ကလည်းဖွင့်တယ်ပေါ့လက်ရှိရှိကြည့်တော့ဒီနိုင်ငံကအခွင့်အရေးတွေကိုတော်လာခွင့်နေတော့မပေးသင့်ဘူးဒါပေမဲ့တော်လာခွင့်နေမပေးဘူးဆိုတာကဒီဘက်ကလည်းတော်လာခွင့်တွေတော့တင်ပြရမှာပေါ့နော်ပြည်တွင်းဖွင့်စစ်တွေကလည်းဥမာနိုင်ငံကပြည်တွင်းဖွင့်စစ်တွေနဲ့ရှိတ်ဆက်ပြီးလုပ်မယ်ကူညီမယ်ဆိုရင်လည်းဒီပြည်တွင်းဖွင့်စစ်တွေကလည်းသူတို့စီမံရေး
ရခိုင်ပြည်နယ်နဲ့မုံတိုင်းတန်းတင်တခြားဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနိုင်ဖို့အတွက်အစောပိုင်းမှာညှိနှိုင်းဆွေးနွေးခဲ့ကြပြီးဇွန်လအစမှာလှုပ်ဆောင်နိုင်ခဲ့ကြပါတယ်ဒီခွင့်ပြုချက်တွေကိုရုပ်သိမ်းပြီးဆိုင်းငံ့ထားတဲ့အပေါ်ပြန်သုံးသပ်ပေးဖို့နဲ့ပြန်လည်ခွင့်ပြုဖို့ကိုလည်းတိုက်တွန်းနေကြပါတယ်